ဒါတရားကျင့်တဲ့ယောဂီတွေဒါမနေ့ကနေ့ဒီနေ့နဲ့ဆိုင်ရင်ဒါဒီနေ့ကဆရာလေးရှုတဲ့ရှုတွေကိုဒါမထိုင်မှုတဲ့ယောဂီတွေလည်းတဖြည်းဖြည်းတော့ရှုတတ်လာတယ်ဒါမနေ့ကတရားကိုဒါကောင်းကောင်းရှုအောင်မနေ့ကတရားရှုအောင်ကဖြစ်တဲ့အတွက်ကိုရှုကြပဲအခုတည်းကကိုယ့်ရဲ့ရှုဖို့အခွင့်အရေးရှိတော့ကိုကြိုးစားပြီးတော့ရှုပဲရှုရင်းနဲ့ဒီရုပ်ဖောက်ပြန်တဲ့ဒီဝေဒနာဘဝကနေလွတ်သွားလိုက်ဒီရှုလေးဇာနဲ့လည်းကြော်ရတာပဲသူတင်တို့ဒီဝေဒနာကိုအနာပါနဲ့ရှုလေးဇာနဲ့ကြော်ရတယ်တမာတိနဲ့ကြော်ရတယ်တမာတိနဲ့လည်းဒီဝေဒနာကိုဒါချုပ်ပေးရတယ်ချုပ်အောင်လုပ်လို့ရတယ်ရှုလေးဇာနဲ့လည်းရှုလေးဇာမှာမြင်ရင်ဒီဝေဒနာကိုကြော်တယ်အဲ့တော့ဇံကြုံတဲ့တခါချုပ်ရတယ်သမารိကြောင့်လည်းချုပ်ရတယ်ဒါလည်းမလွတ်သေးဘူးသူကဒီဝေဒနာကိုညာချုပ်ချုပ်မှဒီဝေဒနာချုပ်သွားတယ်အပြောရတော့ဝေဒနာပေါ့ဒါပေမဲ့ဥစဉ်တို့တည်းကပြောတဲ့အပြောကဝေဒနာအဲဥစဉ်တို့ပြောတဲ့ဝေဒနာကိုတရားကျင့်တဲ့ယောဂီတွေကဝေဒနာသိကျင်တာပေါ့ဝေဒနာသိကျင်တဲ့ဒီဝေဒနာလွတ်ခြင်းနဲ့အဲ့ဝေဒနာသိကျင်လွတ်ကျင်တော့ဝေဒနာလျှောက်ပြန်ရှာလို့မတွေ့ဘူးရှာလို့မတွေ့မှန်းလည်းသိတာပဲဒါပေမဲ့ဝေဒနာရှိတယ်လို့ဥစဉ်တော့ဝေဒနာလို့ပြောတော့ဝေဒနာရှိတယ်ထင်ပြီးတော့ပဲလျှောက်ပြီးတော့ရှာနေတာပဲဥစဉ်တော့ပြောတာအပြောဝေဒနာအပြောအခုတရားထုတ်တယ်ယောဂိနေတရား80ကျော်လောက်ရှိတယ်ဒီတတိပါဖောက်ပြန်လာတော့ဒီတရား80ကျော်ကဒါအရောက်တိုင်းကိုယ့်ရဲ့ဒီမနှောထဲမှာခံစားရအဲ့ဒီမနှောထဲမှာခံစားတဲ့ဒီစိတ်ခံစားနေရတာကိုဦးဇင်းတို့ကဝေဒနာလို့ပြောပြီးဝေဒနာလို့ဘာကြောင့်ပြောရလဲဆိုတော့ဒီဦးဇင်းတို့ဒီယောဂီတွေတည်းယောဂီတို့တည်းဦးဇင်းတို့တည်းကဒီဝေဒနာလို့ပဲကြားဘူးတာကိုဝေဒနာလို့ကြားဘူးဒီဝေဒနာလို့သိတော့သိတဲ့အသိနဲ့ပြောပြရဝေဒနာလို့သိတဲ့အသိနဲ့ပြောပြရဒီခန္ဓာမှာပြန်ပြီးတော့မြင်အောင်ရှုရတာကြတော့ဥဒင်းတို့ကဒီကဝေဒနာပြောရင်တရားကျင့်တဲ့ယောဂီတွေကခံစားတဲ့သဘောကိုကိုယ့်ရဲ့မနောကခံစားတဲ့သဘောပြန်မြင်အောင်ကြည့်အဲ့ဒီခံစားတဲ့သဘောကိုပြန်မြင်ရင်ဝေဒနာအဲ့တော့မှဝေဒနာနဲ့ခံစားတာနဲ့ပွဲသွားတယ်အဲ့တော့မှဝေဒနာနဲ့ခန္ဓာတာနဲ့ကွဲသွားတော့မှဝေဒနာဆိုတာမရှိတဲ့ပြညတ်ခန္ဓာတဲ့သဘောကပရမတ်ဒါပြညတ်တဲ့ပရမတ်နေဒါဥစဉ်အဲသိတာမဟုတ်နော်သိလည်းမသိဘူးနားလည်းမနေဘူးသူကဝေဒနာဆိုတာမရှိတဲ့တရားပဲခန္ဓာတဲ့သဘောကရှိတဲ့တရားပဲအဲ့တော့ဒီမရှိတာပြညတ်ရှိတာပရမတ်ဆိုတော့ဒီဝေဒနာဆိုတာမရှိဘူးခန္ဓာတာပဲရှိတယ်အဲ့တော့မရှိတဲ့ဝေဒနာကပြည့်ညက်လို့ပြန်ပြောပြရတယ်။ကိုယ်စင်းမြင်တာကပြည့်ညက်လည်းမသိဘူးပရမတ်လည်းမသိဘူး။ဒီခံစားတဲ့သဘောကတော့သိတယ်။ဒီအဝကကိုယ်တိုင်တင်းနဲ့တောက်တယ်ဖောက်ပြန်နိုင်လေ။ဒီစိတ်ရအတွင်းထဲမှာခံစားနေရပြီ။မခံစားနိုင်လို့ရှိရင်လေသူအတွင်းထဲမှာလိမ်နေပြီ။တွန့်နေပြီ။အဲကိုယ်ဒီရုပ်ကတော့အတွင်းထဲစိတ်ရမခံစားနိုင်လို့လိမ်တွန့်နေပြီ။ဒီမှာဝေဒနာရှောက်ချလို့ကောင်းတော့အဲ့မတွေ့တဲ့ဝေဒနာပဲသူတင်တော့ပဲပဲပဲမဲမဲနဲ့လေနှက်ရှားနေအဲ့တော့ဘလို့မှဒီဝေဒနာဘောကမလွတ်ဘူးဟိုဦးတင်ရှုတာရှုတဲ့ဝေဒနာကဟိုတဲ့နဲ့တောက်တယ်ကိုဝေဒနာရှုတယ်ဒီအရှိယဆရာသမားတွေခေါ်တာဝေဒနာဆိုတာခံစားတဲ့သဘောကိုဝေဒနာလို့ပြောတာအဲ့တော့ခံစားတဲ့သဘောကိုဝေဒနာလို့ရှုလို့ဆိုတော့အဲ့ဒီခံစားတဲ့သဘောကိုဝေဒနာလို့ရှိတယ်ခံစားတဲ့သဘောကိုဝေဒနာလို့ရှိတဲ့အခါကျတော့လေသူ့မြညာနဲ့သဘောကလွတ်တယ်နှစ်ကိုယ်ရှိစက်ကျင်တဲ့အခါကျတော့ဒီခံစားတဲ့စိတ်ကိုရှိတော့လည်းမလွတ်ဘူးဘာဖြစ်လဲဆိုတော့ဒီစိတ်ကသူကခံစားခြင်းလို့ခံစားတာမဟုတ်မခံစားခြင်းမနဲ့ခံစားနေရတယ်အဲ့တော့ခံစားတာသဘောကမခံစားတာက အဲ့ဒီခံစားတဲ့စိတ်ရဲ့အနောက်မှာဒီမခံစားနိုင်တဲ့ငါ့ကိုမြင်မှဝေဒနာချုပ်တယ်လို့ပြောရတယ်။အဲ့မခံစားကျင်တဲ့ငါ့ကိုမမြင်ရင်ဒီဝေဒနာမချုပ်ဘူး။ဝေဒနာချုပ်တယ်ဆိုတော့အယူပြုတ်သွားတာကိုအဲ့ဒီမခံစားနိုင်တဲ့ဒီခံစားတဲ့နာရဲ့သဘာဝအနောက်မှာမခံစားနိုင်တဲ့ငါဆိုတဲ့အယူပြုတ်သွားတာပဲရှိတယ်။ဒီဖောက်ပြန်တဲ့သဘောကာယုတ်တရားခံစားတဲ့သဘောကနန္တရားဒီရုပ်တဘာဝနဲ့တဘာဝကတော့သူ့ပါလို့ရှိပြီပဲအဲ့တော့တရားကျင့်နေရောပြီလေဒီတက်လီဘာဖောက်ပြန်ရင်ဥဒ္ဒေနဝေဒနာလို့ပြောရင်ခန္ဓာကိုယ်ရဲ့မနောကခံစားတဲ့သဘောကိုပြန်ပြီးတော့မြင်အောင်ရှုရဒါမနောကတစ်ဘက်က၄ရက်၅ရက်လောက်ဆိုရင်တော့ဒါဒီစိတ်တွေကိုရောပြီဒါရှုသွားတော့အဲ့တော့ဥဒ္ဒေနတော့လည်းဝေဒနာကိုလွတ်ချင်တာပေါ့ဒီဝေဒနာထိုင်နေဒီဒုက္ခဝယ်ခံစားနေရတော့ဒီဝေဒနာပေါ်လွတ်ချင်အဲ့ဒီဝေဒနာပေါ်လွတ်ချင်တော့ဘယ်လိုရှုလို့ရှုရမှာလဲမသိဘူးအဲ့တော့တဖြည်းဖြည်းချင်းလှုပ်လှုပ်ဝဲလှုပ်ဝဲနဲ့သဘောပေါက်ခံစားပါများလာတော့တဖြည်းဖြည်းအနောက်ကစဉ်းစားတဲ့ဉာဏ်တော့သူပါလာအဲ့ကိုကပါတယ်ကိုကဒီစဉ်းစားတဲ့စိတ်ကလည်းကိုလှုပ်ယူတာမဟုတ်ဘူးဒီစိတ်ကသူ့အတူမခံစားနိုင်ဘူးအတိုင်းရက်ပြီးတော့ဘယ်လိုသဘောလဲပြန်ပြီးတော့သူ့ဘာလို့ရက်ပြီးတော့အတားလေးပြန်ကက်ခတ်ပြီးတော့စဉ်းစားပြီးတော့နေသူ့ဘာလို့ရက်ပြီးတော့ပြန်ကက်ခတ်ပြီးတော့စဉ်းစားပြီးတော့နေမှလဲအဲ့ဒီခံစားတဲ့သဘောကိုမြင်ရတယ်အဲ့ခံစားတဲ့သဘောမြင်လာတော့မှခံစားတဲ့သဘောရဲ့အနောက်မှာမခံစားကျင်တဲ့ငါကိုမြင်သွားတော့မှအဲ့တော့မှဖောက်ပြန်လာရုပ်သဘောကခံစားတာအနန္တဘာဝအဲ့ဒီရုပ်နာရဲ့သဘာဝအပေါ်မှာငါယုံလို့ယူခဲ့ရည်ဒီခံစားတဲ့စိတ်ကိုငါစိတ်ကိုခံစားနေရတယ်လို့ယူခဲ့ရည်အဲ့ဒီအယူကညုတ်ပေါ်နံပေါ်မှာယူတဲ့အယူကပြုတ်သွားတယ်ဒီပူရဲ့တင်းနဲ့တောက်တဲ့ဖောက်ပြန်တဲ့ရုပ်တော့တရားကျင့်တဲ့ယုံကြည်လို့ဘလောက်ပဲချုပ်အောင်လုပ်လို့ဒီသဘာဝတရားတော့ကိုချုပ်အောင်လုပ်လို့မရဒီတရားအယူတွေသာပြုတ်သွားတယ်ဦးစင်းတို့လည်းချုပ်တယ်ဆိုတော့ဒီပူရဲ့တင်းနဲ့တောက်တဲ့ချုပ်တယ်ဆိုရင်အဲ့တော့တဖြည်းဖြည်းဒီတရားတွေကိုကျင့်လို့သိတဲ့အခါကျတော့ဒီဒိဋ္ဌိတဏဥပါဒနာပြုတ်ကျန်တဲ့ဟာဆိုတော့ဒီသဘာဝတော့ရှိပြီးသားဘယ်လိုမှပြန်လို့မရဘူးအဲဒီဒိဋ္ဌိတဏဥပါဒနာသူ့မြန်နဲ့သူရှိတယ်သူကအပေလေးဘဝလည်းသူ့ဒိဋ္ဌိတဏဥပါဒနာသူကလည်းသူ့ဘဝကိုဆွဲတာကိုသူ့ရဲ့အပေလေးဘဝကိုဆွဲတဲ့အတွက်အပေလေးဘဝမကျွတ်လွတ်နိုင်အပေလေးဘဝမကျွတ်လွတ်နိုင်တဲ့အတွက်အပေဘုံသားတွေကလည်းသူ့အပေဘုံကဒိဋ္ဌိတဏဥပါဒနာရှိဥဒင်းတို့လည်းလူပုံရောက်တော့ဥဒင်းတို့လူပုံကဒီဒိဋ္ဌိတဏဥပါဒ်ငါရုပ်လို့ယူတဲ့အယူဒီငါရုပ်ကိုဆွဲတဲ့ပြန်ပြီးတော့ဒီရုပ်ညငါရုပ်ပါလားလို့ဆွဲတဲ့ဆွဲဒီရုပ်ပေါ်ပါလေဒီကိုရုပ်လို့ယူတာဒိဋ္ဌိပြန်ပြီးတော့ဆွဲတာဥပါဒ်ဒီကိုရုပ်လို့ပြန်ဆွဲပြီးတော့ခံစားတာငါပေါင်ချီကိုလက်လို့ပြန်ပြီးတော့ဆွဲပြီးတော့ခံစားတာတဏအဲ့ဒီဒိဋ္ဌိတဏဥပါဒသုံးခုတာသုံးစိတ်တာချုပ်တယ်ကျန်တာတော့ရှိသေးတယ်အဲ့တော့ပြန်ပြီးတော့ကြည့်တယ်အဲ့ဒိဋ္ဌိတဏဥပါဒကဦးဇင်းတို့လူပုံမှာရှိသလားလို့ကြည့်တော့ဟိုကသူ့နေရာနဲ့သူရှိတာဟုတ်ဦးဇင်းတို့လူပုံလည်းကိုယ့်ရဲ့အယူနဲ့ကိုမိကိုယ့်ရဲ့ရရှိတဲ့ဘဝကိုဒိဋ္ဌိတဏဥပါဒမိအဲ့တော့ဦးဇင်းတို့နဲ့မြင့်တယ်ဒီနတ်ဘုံကိုကြည့်တော့လေဒီနတ်ဘုံကလည်းသူ့ရဲ့ဒိဋ္ဌိတဏဥပါဒဏ်နဲ့မိဒီနတ်ဘုံလည်းမြင့်တဲ့ဒီဗြဟ္မဘုံကိုကြည့်တော့လေဒီဗြဟ္မဘုံကဒီဗြဟ္မာတွေကိုကြည့်တော့လေဒီဗြဟ္မာတွေလည်းသူ့ဒိဋ္ဌိတဏဥပါဒဏ်နဲ့မိဒါကြောင့်ဘုရားလည်းဟောရခဲ့တာဟုတ်လူနဲ့ဗြဟ္မာတတ္တဝါလို့ဟောရခဲ့အဲ့တော့ဟုတ်ဗြဟ္မာဘုံကဒီဘုရားတတ္တဝါလို့ဟောရခဲ့ဦးဇင်းတို့သိတဲ့တတ္တဝါဒီခွေးတွေကြက်တွေဝက်တွေအဲ့ဒါကိုတတ္တဝါလို့မိအဲ့တော့ဦးဇင်းတို့သိတဲ့တတဝါနဲ့ဘုရားဟောတဲ့တတဝါနဲ့အများကြီးကွာတယ်။အဲ့တော့ပြန်စဉ်းစားရအောင်။ဘုရားဟောတဲ့ကဲဟောတဲ့တတဝါဘာကိုပြောတာလဲ။ငါတို့သိတဲ့တတဝါဘုရားဟောတဲ့တတဝါမဖြစ်တော့ဘူး။ဘုရားဒီခွေးကြီးကြက်တွေတတဝါကိုဟောတာမဖြစ်တော့ဘူး။ရှိရတယ်။အဲ့တော့ပြန်ကြည့်တဲ့အခါကျတော့လုံနဲ့ပြန်မှာ31ဘုံကအကုန်လုံးကတတဝါရှင်းနေဝင်နေတော့ဗြဟ္မာတော်မှာတတ္တရာစရင်နဲ့ဝင်တော့ အခုတရားကျင့်တဲ့ယောဂီတွေဥဒင်းနေတယ်။ဥစဉ်တွေတည်းကပုံပြီးတော့ပါရပေါ့။ဒီတတဝါဆင်းရင်းလဲပြန်လာတော့ပါတယ်သူက။အဲ့တော့တတဝါဆိုတာဘာကိုပြောတာလဲ။ကြည့်တဲ့အခါကျတော့သူကတတဝါဆိုတာအခုစာတတ်တဲ့လူတွေဒါသိတယ်။သူကတတဝါဆိုတော့သူကခုနှစ်ချက်နဲ့နေတယ်။သူအဝိဇ္ဇာနေအခုတရားကျင့်တဲ့ယောဂီတွေအဝိဇ္ဇာနေကြီးလိုက်အဝိဇ္ဇာနဲ့ဝေဒနာအထည်ကြီးပဲအဲ့ဒီမှာဝေဒနာအထည်ကိုခုနှစ်ချက်ရှိအဲ့ဒီဝေဒနာအထည်ကိုကြီးလိုက်တော့အဝိဇ္ဇာနဲ့ကြီးလိုက်တော့ဝေဒနာအထည်ကိုခုနှစ်ချက်အဲ့ဒီခုနှစ်ချက်နဲ့နေတာကိုတတဝါလို့ပြောတာအဲ့တော့ဒီလိုလဲအဝိဇ္ဇာသင်္ခါရဝိညာဉ်နာယုတ်တလယရဏဖတ်တဝေဒနာအဲ့ဒီခန္ဓာတဲ့သဘောဝေဒနာရင်ရက်မှာတဏ္ဏမကူရဘူးအဲ့ဒီဝိညာဉ်မရတော့တဏှာကူပြီ။သင်ရောက်ပေါက်ပြန်တဲ့အပေါ်ပါလေ။ဒါငါပေါင်ကြီးကိုက်တယ်၊ငါတင်မကြီးကပူတယ်။အဲ့ဒီပေါင်ကြီးတင်မကြီးသွားဆွဲပြီးတော့ခံစားရင်တဏှာကူပြီ။သွားတော့ပေါက်ပြန်ပေါက်ပြန်တဲ့အတိုင်းအတိုင်းပေါက်ပြန်တဲ့သဘောခံစားတဲ့သဘော။အဲ့ခံစားရင်အဲ့ခံစားတဲ့အတိုင်းအတိုင်းလေးအတိုင်းတိုင်းမှာကိုရက်နိုင်ရင်တဏှာမကူတော့ဘူး။အဲ့ခံစားတဲ့အတိုင်းတိုင်းမှာကိုကသတိထားရမှာသတိမထားဘဲနဲ့ဟုတ်မရှိတဲ့ပုံလေးပြန်ပါလေသွားဆွဲလိုက်တော့တဏှာကူးတာပေါ့ဝေဒနာနဲ့တဏှာကူးတဲ့ဆိုတာတဏှာဆိုတာဒီပုံလေးခြေလေးကိုတည်းလက်ပြန်ဆွဲပြီးခံစားတာကိုတဏှာပြောတာအဲ့တော့တတဝါဆိုတာလည်းခံစားမှုနဲ့နေတာကိုတတဝါလို့ပြောဥစဉ်တို့ကဥစဉ်တို့လည်းဒီဒုက္ခဒုက္ခခံစားမှုနဲ့နေတယ်သူကဒီနှစ်ပုံကြတော့သူကချမ်းသာတယ်ဆိုတဲ့ဒုက္ခဆိုတဲ့ခံစားမှုနဲ့နေတယ်အဲဗြဟ္မာတိကြတော့ဒီဒုက္ခဒုက္ခလွတ်ပြီးတော့ဥပ္ပခာဆိုတဲ့စိတ်နဲ့ဥပ္ပခာဝေဒနာဆိုတဲ့ခံစားမှုနဲ့နေအဲ့ဒီခံစားမှုနဲ့နေတာမှန်တယ်နဲ့ဒါတတဝဆင်းရဲနေရမလို့အဲ့တော့ဗြဟ္မာတိတောင်းမှမလို့တော့ဥစဉ်တို့လည်းဖယ်လွတ်မယ်ဒါဥစဉ်ပြောတာနော်ဟိုကသဘောကိုတင်ပြောတာဥစဉ်ဟိုဒီနတ်ဘုံကြီးဓမ္မဘုံကြီးဟာဒီဥစဉ်သိတယ်ရောက်ခုတယ်ထင်တယ်မဟုတ်ဘူးအခုတရားကျင့်တဲ့ယောဂီတွေရဲ့ဒီစိတ်ကိုတည်ပြောသွားတာပဲရှိရတော့ဥစဉ်နေဟိုဓမ္မဘုံကြီးနတ်ဘုံကြီးမသိဘူးတရားကျင့်တဲ့ယောဂီတွေရဲ့ဒီစိတ်တွေလွတ်မြောက်သွားမဲ့ဟာဥစဉ်ကပြောပေးတယ်ဒီဓတိဘဝေဒနာကိုကြားတဲ့သူကဘယ်တော့မှမချမ်းသာဘူးအဲဓတိဘဝေဒနာကိုကြားရတဲ့စိတ်ကိုအပယ်လေးပုံရောက်တယ်လို့ပြောတယ်။အဲ့ဒီအပယ်လေးပုံရောက်တဲ့ဒီစိတ်ကိုအာနာပါနဆံလေးပုံမှာပြန်ရှုတင်လိုက်တယ်။ပြန်ရှုတင်လိုက်တဲ့ခါကျတော့ဒီစိတ်ကဇံပေါ်ရောက်။ဇံပေါ်ရောက်လာလိုက်။ဒီရုပ်ပေါ်ပြန်ကျသွားလိုက်။ဇံပေါ်ရောက်တော့ချမ်းသာသွားတယ်။အဲဒီရုပ်ပေါ်ဒိဋ္ဌာရှင်ရှင်နဲ့ရုပ်ပေါ်ကျ။ရုပ်ပေါ်ကျတော့တခါလေဒုက္ခခံစား။အဲ့တော့ဒုက္ခတလဲဒုက္ခတလဲဖြစ်။အဲ့ဒီဒုက္ခတလဲဒုက္ခတလဲခံစားတာကိုလူဘုံကိုပြောတာဦးသိန်းတို့ဒီရုပ်ကိုလူဘုံပြောတာမဟုတ်နော်ဦးသိန်းပြောတာစိတ်ရစင်ကိုပြောတာဒကမိုက်တို့လည်းရှိပြီဗျအခုတရားကျင့်တာကျင့်ဒီစိတ်တွေပေါ်တာပဲဒကမိုက်တို့တရားကျင့်လို့အခုတရားကျင့်တဲ့ယောဂီတွေဖြစ်တဲ့စိတ်ဦးသိန်းကတည်ပြီးတော့ပြောပြီးနေအဲ့တော့ကိုယ့်ရဲ့တတိယမြဲလာဒီရုပ်ပေါ်ကြသွားလိုက်ဇံပေါ်ရောက်လာလိုက်ရုပ်ပေါ်ကြသွားလိုက်ဇံပေါ်ပြန်ရောက်လာလိုက်နဲ့ဒုက္ခတလဲဒုက္ခတလဲဖြစ်အဲဒုက္ခတလဲဒုက္ခတလဲဖြစ်နေခြင်းကနေပြီးတော့တတိယကောင်းလာတော့မြဲတော့မြဲတော့ဒီရုပ်ပေါ်မကြတော့ဒီရုပ်ပေါ်မကြတော့ဒီစိတ်ကဒီဇံပေါ်မှာမြဲပြီးတော့ချမ်းသာနေဆင်းရဲတာဆိုတော့မခံစားရတာအဲ့ဒီဆင်းရဲတာကိုမခံစားရဘဲနဲ့ချမ်းသာမှုတက်တက်လေးချမ်းသာမှုတစ်ခုလေးခံစားနေရတာကိုအဲ့ဒါကိုနှစ်ပုံရောက်တယ်လို့ပြောတယ်သူအထက်ဘဝအောက်အဝေးစီပြောတာကိုအထဘဝအဝေကြီးဆိုတာဒီအဝေကြီးဆိုတာကကိုမြစ်ကြီးတော်တွေပြောတာပေါ့ဦးသိန်းတို့ရဲ့ဒီခန္ဓာကိုယ်ရဲ့တမလင်းကိုအောက်ပိုင်းကိုပြောတာအပယ်လေးပုံအောက်မှာရှိတယ်လို့လည်းပြောတာနော်အခုဒကာမကြီးတို့တရားကျင့်တဲ့ယောဂီတွေအပယ်လေးပုံဟိုအောက်မှာပုံဦးသိန်းတို့ရဲ့ထိုင်နေတဲ့တမလင်းကိုပြောတာဒီတမလင်းကိုယ်ရဲ့တလီဘပောက်ပြန်လာတော့ဒေါသစိတ်ကြီးထွက်ပြီအဲဒေါသစိတ်ဖြစ်နေတဲ့ယောဂီကအရှင်လက်လက်နဲ့ပြောတော့တရားအားထုတ်တယ်တရားအထုတ်တယ်ပေါ့အဲ့ဒီတရားအထုတ်တဲ့အချိန်မှာဒေါသဖြစ်ဒေါသစိတ်ဖြစ်နေမခံမြင့်နဲ့ဖြစ်ပြီးတော့ဒေါသတွေထွက်အဲ့ဒီ ဘယ်တော့မှမချမ်းသာနိုင်ချမ်းသာတဲ့ချမ်းသာတာဆိုလို့နန္တိတသိစာတော့မရှိဘူးဘယ်နန္တိတသိစာရှိမလဲအပယ်ဘုံအပယ်လေးဘုံကြတဲ့ဆိုတာချမ်းသာမှုဆိုတာနန္တိတသိစာလောက်မရှိဆိုတာဘိုးအပြင်မှာမဟုတ်ဘူးအခုတရားကျင့်တဲ့ယောဂီတွေဒီတလီဘာကိုကြတော့ဒီစိတ်ရတခါတည်းမခံစားနိုင်တော့ဒေါသရထွက်အဲဒေါသထွက်တဲ့လူကတငရေကြနေအဲ့ဒီလူမိတိချမ်းသာတာခံစားသလားလို့မိတိဘယ်တော့မှမခံစားဘူးအဲ့ဒီချမ်းသာတာမခံစားဘဲနဲ့ကိုယ်လုံးဆင်းရဲပြီးတော့ကိုယ်စိတ်မှာခံစားနေရပြီဆိုကိုယ့်ကိုယ်သိတယ်ဒါကငရေဘုံရောက်နေပြီဒီငရေဘုံကတော့ခန္ဓာပါဏဇံကိုပြန်တွန့်တင်ပြီးတော့ရှုမှတ်လူဘုံပြန်ရောက်မယ်ဆိုပြီးတော့ခန္ဓာပါဏဇံကိုတွန့်တင်ပြီးတော့ရှုလိုက်တော့အဲလူဘုံပြန်ရောက်ရတယ်အဲ့ဒီလူကောင်ကနေပြီးတော့ဒီအောက်ကိုပြန်မကြတော့ဗျဒါသတိငြိမ်းသွားရင်တော့မကြတော့ဘူးသတိမငြိမ်းရင်တော့ကြတာပေါ့အဲ့ဒေါသစိတ်နဲ့ပေါင်းမိနေရင်တော့ဒါငရဲဘုံရောက်နေပြီအဲ့ဒီငရဲဘုံမရောက်ရင်တော့လေဒီပူတယ်တင်းတယ်တောက်တယ်ထုံတယ်ကျင်တယ်ကြိုက်တယ်ခဲတယ်ပေါ်လာတော့ဥဒ္ဒေအတွင်းတဲ့ဆေးရလေအတားလေးလွတ်အောင်ဆောက်ကြံလေလွတ်အောင်ခုနဆောက်ကြံဒီနဆောက်ကြံလျှောက်ကြံနေတယ်အဲ့ဒီလူအောင်လျှောက်ကြံတဲ့စိတ်ကြီးဒါအလိုစိတ်အလိုလောဘအဲ့ဒီလူအောင်လျှောက်ကြံတဲ့အလိုလောဘစိတ်ဖြစ်နေဒါကိုဒါပိဋကဘုံရောက်နေပိဋကဘုံရောက်နေအလိုစိတ်နဲ့ပေါင်းပြီးတော့လျှောက်ကြံမိနေတော့ဒေါသစိတ်နဲ့ပေါင်းပြီးတော့နေမိငရဲဘုံအဲ့ပြုပြင်နေတဲ့အလိုစိတ်နဲ့ပေါင်းပြီးတော့လိုက်ပြုပြင်နေရင်ဒါပိဋကဘုံအဲ့တော့ကိုယ်ကိုဒေါသဖြစ်လို့ဖြစ်နေမသိလောဘဖြစ်လို့ဖြစ်နေမသိအဲ့ဒေါသကိုဒေါသလောဘကိုဖြစ်လို့ဖြစ်နေမသိတာမောဟအဲ့မောဟနဲ့ပေါင်းမိတဲ့အတွက်တိဋ္ဌံဘုံဒီရုပ်ကိုဒီရုပ်ကငါရုပ်ငါကိုငါချင်ငါလက်လို့ငါဆိုတဲ့ဒီရုပ်ကိုငါရုပ်ငါကိုလို့ပြန်ပြီးတော့ဆွဲတဲ့စိတ်ပေါ်နေရင်ဒါအတုတကယ်ဘုံဒါနော်ဒီစိတ်လုံးကမှမူတည်ပြီးတော့ဖြစ်ရင်သွားတာရောမိတယ်ဦးဇင်းတို့ဟောတဲ့အခါကျတော့လေဒီအရှိကိုအရှိတိုင်းပဲဟောပြရတာကိုအဲ့တော့ဒီစိတ်တွေဦးဇင်းတို့ချုပ်ကျင်တယ်ချုပ်ကျင်တဲ့အခါကျတော့ကျင့်တာပဲကျင့်ကျင့်နဲ့သူလွတ်တင်တဲ့လောက်တော့ဒါတရားကျင့်တဲ့ရောမိတယ်လေလွတ်မြောက်တာပဲသူကတရားရှိရင်တော့လွတ်မြောက်တာပဲသရအာကောင်းရင်အာကောင်းမလို့လွတ်မြောက်တယ်သရအာမကောင်းရင်တော့မလွတ်မြောက်ဘူးအဲ့တော့ဒီစိတ်တွေကိုလည်းဟောရတာကိုဒီဒေါသစိတ်တွေလောဘစိတ်တွေအဲ့လောဘစိတ်တွေဒေါသစိတ်တွေလို့ဟောရတဲ့အခါကျတော့ဒီစိတ်တွေကိုရှုဝင်းရှုဝင်းနဲ့ဒီစိတ်တွေကတဖြည်းဖြည်းဒီဒေါသကျန်တဲ့စိတ်တွေကတော့ညော့သွားတာပေါ့ဒီဒေါသကျန်စိတ်တွေကညော့သွားတာဟိုဒေါသအလက်စားစိတ်တွေအနုစားစိတ်တွေအများကြီးရှိတယ်ရောမိတယ်။သူအကျန်းတာဒေါသအကျန်းတာပဲတော့ဒါပေမဲ့အတွင်းထဲမှာဒေါသကတော့ဒေါသစိတ်ကသူကသူတနှုံးနှုံးနဲ့ထွက်နေတာပဲတယောက်ယောက်မကျင်နဲ့လို့ရှိရင်ဒါအပြင်တော့မထွက်တော့ဘူးအတွင်းထဲမှာတော့ကျိတ်ထွက်နေတော့။စက်တွေစိတ်တွေလည်းရှုဝင်းရှုဝင်းနဲ့တစ်ဖြည်းဖြည်းပါတဲ့ပါပါတဲ့ပါသွားတာ။အဲ့ဒီစိတ်တွေကိုကလည်းသတိအကောင်းကောင်းနဲ့ရှုမှလည်းလွတ်မြောက်ပါဘူး။ဒါပေမဲ့စိတ်ရှုတယ်ဆိုတာလည်းစိတ်ကိုသိမှစိတ်ကိုရှုလို့ရတယ်နော်။စိတ်ကိုစိတ်မှမသိဘဲနဲ့ဘယ်လိုမှစိတ်ကိုရှုလို့မရဘူး။အဲ့တော့ဒီဒေါသစိတ်တွေလည်းတခါဟောရတာကိုဒေါသလည်းမင်းလို့ဟောတယ်။ဒေါသမင်းလောဘမင်းမောဟလည်းမင်းအဲ့တော့ဒီမင်းတွေလွတ်အောင်ကျင့်ရတယ်ဆိုတော့ဟောဒီမင်းတွေလောင်လို့ရှိရဲ့ဒါဥစဉ်ရဲ့အတွေးပေါ့ဟုတ်ဘူးဒီမီးကွင်းလို့ရှိရင်ဒီမီးတွေကွင်းတယ်ပေါ့ဟိုပြင်းဆက်တတုံးထဲမှာလည်းဒီပြင်းရုံမီးကွင်းတယ်ဒီပွတ်တာတော့ပြင်းရုံမီးကွင်းတယ်ညရာတည်းအခါကျတော့ဒီတော်မီးတရားလောင်တော့ဒီဖုန်ကြီးတွေပြင့်ပြီးတော့ဒီလမ်းထဲမှာဒီပြင်းတွေရွတ်တယ်ပေါ့ပွတ်တာတော့ပြင်းရွတ်တယ်မီးကွင်းကအဲ့တော့ဒီဝတ္တတော်ပရိညွတ်တဲ့ခါကျတော့ဒီတော်မူတဲ့လောက်မှာကွင်းတယ်ဆိုတော့ဥဒေကစဉ်းစားတကယ်ကွင်းသလားဟိုတော်မူကွင်းတာမကွင်းတာတော့ဥဒေမသိဘူးဟ ဟိုတော်မူတော်ကွင်းလို့ရှိရင်ဥစဉ်တို့ဒီရှုတယ်မူလဲကွင်းရမှာပေါ့ဥစဉ်ရဲ့စိတ်ရခြင်းအဲ့တော့ဖြောင်းတဲ့တိုင်းယူလုံကြီးတစ်ထည်ယူမိရှုဒီပရိတ်ထန်ရွတ်ဒီပရိတ်ရမဆုံးဘူးပစောပြာကြရယ်စိတ်တော်တာဘလို့လဲဒီပရိတ်ရမင်းလဲကွင်းတယ်လို့ဟိုတော်မူကြီးကွင်းတယ်လို့အခုဒီပစိုးမိရှုတာတော့မှပြာတာကြပါတယ်ငါလည်းယူနေတာပဲဟိုမှာပြာကြပါတယ်ဒါဘယ်လိုသဘောလဲကြည့်ဦးစင်းဦးစင်းယူတာအပြင်ဝင်ယူနေရတော့ဒါတရားကျင့်တဲ့ယောဂီတွေလည်းယူမှာပဲဒါပေမဲ့သူရဲ့ဒီဘုဒ္ဓတုံဒီပရိတ်ကလည်းသူကခန္ဓာထုတ်ကြတာကိုခန္ဓာထုတ်ဦးရတဲ့ခါကျတော့ဒီဘုဒ္ဓတုံရဲ့ပရိတ်ရဲ့ဒီအနတ်ကိုအနတ်ကိုဖတ်ကြည့်တော့မှဖျားလာတော့ငုံမင်းဘုရားရောက်သွားတဲ့ခါကျတော့သူ့ရဲ့မိဘနဲ့ပါတော်တယ်။ဖျားလာငုံမင်းကမွေးတော့တော်တယ်မှာမွေးလဲမွေးပြီးတော့တော်မိကြရလောင်တော်မိကြရလောင်တဲ့ခါကျတော့ဒီဖျားလာငုံမင်းရဲ့မိဘနဲ့ပါဖျားလာငုံမင်းကိုဖြစ်ပြီးတော့သူတို့ကတခါလွတ်ရကျွရမိဘနဲ့ပါသလုံးလွတ်ရကျွရပြေးတော့ပြေးတော့ဒီဖျားလာငုံမင်းသူမှကဲသူဝေးနေဘလုံးကလည်းမလုပ်တတ်ဘူးအဲ့တော့ဖျားလောင်းငုံမင်းကသူတစ္ဆာဆူရတော့တာပေါ့သူမှအာကိုရဲ့တစ္ဆာပဲရှိတော့အဲ့တစ္ဆာပဲရှိတော့ဒီအကျွန်ုပ်ကအခုမှဒီမွေးကတာဖြစ်တဲ့အတွက်ဘယ်မှလည်းမပြေးနိုင်ဘူးမိဘနှစ်ပါးလည်းမိလောင်တော်မရှိလောင်လာတဲ့အတွက်တခါတော့ပြစ်ပြီးတော့လွတ်ရကျွတ်ရပြေးသွားတယ်ဒီတိဿာစကားမကံပါတည်တော်မီသည်ကွင်းမှတင်တည်းဆိုတော့တော်မီကကွင်းသွားအဲ့တော့တော်မီကွင်းသွားတဲ့ခါကျတော့ဒီဖျားလောင်းငုံမင်းတခါတိဿာထဆိုအကျွန်ုပ်ဒီအခုမှမွေးကာသဖြစ်တဲ့အတွက်6တောင်းနှောင်းပါတယ်အတောင်းနှစ်ဖက်ပါတယ်ဒီခေါင်းတွေကိုလုံးနေပါတယ်ဒါပေမဲ့ငယ်ရွယ်သေးတဲ့အတွက်6တောင်းနှောင်းပါဆိုလည်းမပြေးနိုင်ဘူးအတောင်နှစ်ဖက်ပါဆိုရင်အတောင်ကြီးမဆုံးသေးတဲ့အတွက်မပေါက်သေးတဲ့အတွက်မပြန်နိုင်ဘူး။ဒီတိဿာစကားမကံမာကဒီတုံးမီရငိမ့်ပါခြင်းတည်းဆိုတော့တုံးမီရငိမ့်သွားတယ်တဲ့။ဒီတုံးမီရဖျားလောင်းတိဿာဆူလိုက်တဲ့အခါကျတော့တုံးမီကငိမ့်သွား။အဲ့တုံးမီကငိမ့်သွားတယ်ဆိုတော့ဦးဇင်းတို့ကဟိုအပြင်ကတုံးမီငိမ့်နေအပြင်တော်ပိတိလောင်ပြီးတော့ဩဖျားလောင်းဒီငုံမင်းသူကဖျားလောင်းမလို့တစ္ဆာဆိုလိုက်လို့သူရတစ္ဆာရဲ့အစွမ်းထိရောက်လို့ဒီတော်မိတိကငိမ့်သွားတယ်ပေါ့အဲ့ဒီလိုတော်မိငိမ့်သွားတဲ့ခါကျတော့တစ်ခါပြန်ပြီးတော့စဉ်းစားရတယ်လေသူကဒီပညာရှိရင်ဆိုပဒမတ်လည်းရှိပြီသားပေါ့သူကဒီပဒမတ်ကိုပညာထုတ်ခဲ့ရဆိုတော့ဒီပညာရှိရင်ပဒမတ်ကိုပြန်ချရကိုဒီပထမအသိနဲ့ပြညောင်းအတားလေးပြန်ပြီးတော့ကိုညာမီကလောက်ရှာမမီကွက်ကိုဒီပထမတိသိတဲ့အတိုင်းဥစဉ်တို့ကြတော့ကိုသိတာဒီရှိတဲ့အရှိတရားတွေသိဖို့လောက်တယ်ရှိတဲ့အရှိတရားတွေသိရင်တော်ပြီပြညာမသိရင်နေပလိုက်တယ်ဒီကိုရဲ့အရှိတရားတွေသိမှဉာဏ်မှလွတ်မြောက်ပါဘူးကိုရဲ့အရှိတရားတွေသိဖို့မြင်ဖို့အရေးကြီးတယ်အဲ့တော့ဒီဖျားလောင်းငုံမင်းကတိစ္ဆာဆိုတော့တော်မူငြိမ်းသွားတာပေါ့ပြန်ပြီးတော့စဉ်းစားကြည့်တဲ့အခါကျတော့ဒီတော်မူလောင်းလဲဆိုတာဟိုအပြင်ကတော်မူပြောတာကိုအခုတရားကျင့်နေရောက်ပြီလေဒီဝေဒနာတက်လာတော့ဒေါသတွေထွက်မကျင်တတ်တာတွေထွက်ဒီမခံနိုင်တာတွေထွက်အဲ့ဒီဒေါသတွေထွက်တော့မီးလို့လို့ဒေါသလည်းမီးပဲလောဘလည်းမီးပဲဒီမကျင်နဲ့တာလည်းဒါမီးပဲပြီးမခံနိုင်တာလည်းဒီပြည့်ညက်ပြန်နေပြောရင်ဒါမီးပဲဒီအထဲမှာလေမီးတယ်တဟုံဟုံတောက်လောင်နေအဲ့လိုတဟုံဟုံတောက်လောင်နေတဲ့မီးတွေကသစ္စာဆိုရင်ငြိမ်းသွားတယ်ဆိုတာသစ္စာဆိုတာအရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းပြောတာအဲ့တော့အခုတရားကျင့်တဲ့ယောဂီတွေလည်းဒီဒေါသမီးလောဘမီးမောဟမီးဒီမကျင်တဲ့ဒီမိတွေတိမခံနိုင်တဲ့ဒီမိတွေငြိမ့်ခြင်းဒီခန္ဓာရဲ့ရှိတဲ့ရှိတဲ့အောင်ပြောင်းမြင်ရင်ဒီမိတွေကငြိမ့်ရုပ်နာလို့မြင်ရင် ဒီဒေါသမီလောဘမီငြိမ့်တယ်ခန္ဓာ၅ပါးမြင်ငြိမ့်တယ်ဓာတ်၄ပါးမြင်ငြိမ့်တယ်32ကုဋ္ဌတမြင်ငြိမ့်တယ်သူကအရှိအရှိတိုင်းကိုပြန်ပြီးတော့မြင်သွားတဲ့အခါကျတော့ဒီဒေါသစိတ်တွေကချုပ်သွားတာပေါ့ကိုကဒီရုပ်ကိုဦးဇင်းတို့ကငါရုပ်ငါကိုလို့စွဲလို့ဒီဒေါသစိတ်ရဖြစ်ရတယ်ဒီရုပ်နာလို့မြင်တဲ့အခါကျတော့ဒီရုပ်နာသူ့တဘာဝသူဖြစ်တယ်ဒီဓာတ်၄ပါးလည်းသူ့ဒီရုပ်နဲ့ကြည့်နေဒီဓာတ်၄ပါးသူ့ကိုသူဖောက်တယ်ဆက်နေဓာတ်၄ပါးဖောက်ပြန်တဲ့သူ့ရဲ့တဘောတဘာဝသစ္စာဆိုတဲ့အရှိတရားကိုသိသွားတာအမှန်ကိုအမှန်အတိုင်းမြင်သွားတော့ဒီဒေါသတွေကချုပ်ငြိမ်းသွားတယ်အခုလည်းတရားကျင့်တဲ့ယောဂီတွေဒီတစ္ဆာခိုက်ဆိုတဲ့ဒီခန္ဓာ၅ပါးဆိုတဲ့အရှိတရားယုံနာဆိုတဲ့အရှိတရားဒီတတိပါးဆိုတဲ့အရှိတရား32ကုဋ္ဌတဆိုတဲ့ဒီအရှိတရားတွေမြင်လို့ရှိရင်ဒီတောမီကငြိမ်းသွားလိမ့်မယ်ကိုယ့်ရဲ့ဒေါသတောမီတွေလောဘတောမီတွေမောဟတောမီတွေမာမနဆိုတဲ့ဒီတောမီတွေလေအကုန်လုံးကိုယ်ဒီခန္ဓာမှာသဘောပေါက်ပြီးပြန်မြင်တာနဲ့အခုဒီရုပ်ပေါက်ပြန်လို့ဝေဒနာခံစားနေရတဲ့ဒီစိတ်ကလည်းအခုမြင်ရင်အခုချုပ်တယ်ယောဂီ။ဘာလို့လဲ?ဦးကျင်းနဲ့ဒီစာဖတ်ပြီးတော့ဒီခန္ဓာတွေကိုပြန်လဲနေလို့ဩဒီဘုဒ္ဓတော်ပြိဿဆိုတာဒီခန္ဓာတွေကဒီလိုထုတ်ကားတာပါလား။ဦးကျင်းကဆောတော့အပြင်းယူတယ်နော်။အပြင်းတော်မှုပြီးသွား။အပိသက်ကြတော့ဟိုကိုယ့်ရဲ့ဒေါသစိတ်တွေ၊လောဘစိတ်တွေ၊မောဟစိတ်တွေ၊မာနစိတ်တွေတော်မှုလို့ပြောတယ်။အဲ့ဒီတော်မီကွင်းတယ်ဆိုတာအရှိဟုရှိတဲ့အမှန်အမှန်တိုင်းမြင်ရင်ဒီတော်မီကကွင်းရုံမကဘူးဒီတော်မီကငိမ့်တယ်လို့သစ္စာဆိုလို့တော်မီငိမ့်တယ်ငိမ့်သွားဒီနိဗ္ဗာန်ပါလေဒီကျစ်သွားတယ်ပေါ့ဒီဖျားလောင်းငုံမင်းသူ့ကိုမွေးပြီးတော့ဒီနိဗ္ဗာန်ပါဆုပြင့်သွားအဲ့ဒီနိဗ္ဗာန်ပါဆုပြင့်သွားတယ်ဆိုတာလေဟိုအပြင်ကနိဗ္ဗာန်နှစ်ပါးကိုပြောတာပေါ့နော်အခုတရားကျင့်တဲ့ယောဂီတွေအခုပဋိက္ခာပေးပဋိက္ခာပေးပြီးလို့ထိုင်လိုက်လို့ရှိရင်ပေါ်လာလိုက်ဘာဒီပေါ်လာမလဲဆိုတော့နိဗ္ဗာန်ဆိုတာဟိုနိဗ္ဗာန်ကိုပြောတာမဟုတ်တရားကျင့်တဲ့ယောဂီတွေရှင်ပြီးရှင်ရင်းရှင်ရင်းရှင်ရင်းရှင်နဲ့တတိထားတယ်အဲတတိထားပြီးတော့မကြောက်သွားပြီးတော့အကဲသွားထွက်ခတ်ပြန်ရပါဖြစ်သေးတယ်လဲဘာပေါ်သေးတယ်လဲသွားပြီးတော့အကဲသွားထွက်ခတ်အဲ့ဒီအကဲခတ်တာကိုဒါနိအမိဖတ်လို့ပြောတယ်နိဖတ်ဆိုတာကံကိုပြောတာကိုကံတာလည်းအမိကံတာလည်းအဖတ်ဆိုတော့ကိုသွားပြီးတော့အကြောင်းပြုတာစီဒါကိုကံသွားပြုလိုက်တာကိုဒီရုပ်ပုံသွားပြီးတော့အကဲခတ်လို့သွားပြီးတော့ကံပြုလိုက်တော့ဒီရုပ်ပုံမှာသွားကြည့်တော့ကိုမကောင်းတဲ့ကံပြုတော့မကောင်းတဲ့ခံစားကိုဇံလူရောက်ရှူလိုက်တဲ့အခါကျတော့ဇံပေါ်ရောက်လာတဲ့အခါကျတော့ကိုကောင်းတဲ့ကံပြုတော့ကောင်းတာခံစားအဲ့ဒီကုသကအကုသကကိုမိဘလိုပဲကန္နာလည်းအမိကန္နာလည်းအဖဆိုတော့ဒီကုသလိုတရားကျင့်တော့ချက်လို့တဲ့ကံကိုဆိုလိုတယ်အဲ့ဒီကံမပြုတ်လို့မရင်ဒီဒုက္ခတွေကမခံစားအခုဝင်နေဖက်နေဆိုဝင်နေဖက်နေမှမရောက်တာသွားပြီးတော့အကြောင်းမလုပ်နဲ့အကြောင်းသွားလို့တော့ကံပြုတ်မိပြီကံပြုတ်မိတော့ဒုက္ခရောက်ပြီအဲ့တော့အဲ့ဒီဒုက္ခတွေကနေလွတ်မြောက်ပြီးတော့ချုပ်ငြိမ်းသွားအောင်ဦးဇင်းတို့ဒီဟာပြောရင်အဲပြောတယ်လို့လို့ပြောလို့လို့ပြီးတော့ရှူဆုံရှူသားရှူသားမနက်ခင်းတည့်ရလဲကြံနေတဲ့ကောင်းကောင်းအခုလည်းဒီတရားကိုဆက်လက်ပြီးတော့ကြိုးစားအားထုတ်အောင်